ရင်းကုန်ထုတ်လုပ်မှုပမာဏ GDP 10%ခန့်တဝိုက်လောက်နဲ့ကမ္ဘာမှာအမေရိကန်ပြည်ရင်ဒုတိယစီးပွားရေးအင်အားအကြီးအမားဆုံးဖြစ်လာတဲ့တရုတ်နိုင်ငံဟာတိုးတက်မှုတွေနေကွေလာနေပေမဲ့ဒီထက်ပိုပြီးကျဆင်းမသွားအောင်ထိန်းထားမှာဖြစ်တဲ့အကြောင်းတရုတ်ဝန်ကြီးချုပ်လီကာချင်းကပြောပါတယ်။စိန်ခေါ်မှုတွေရှိနေတာကိုအတိအမှတ်ပြုပြောဆိုခဲ့ပေမဲ့လည်းအလုတ်ကင်သည့်10%လောက်ဖန်တီးရေးပါဝင်တိုးတက်မှုတွေကိုထိန်းထားနိုင်မဲ့မူဝါဒတွေနဲ့စီးပွားရေးကိုကြားကန်သွားမှာဖြစ်တယ်လို့လည်းတရုတ်မျိုးသားပြည်သူ့ကွန်ဂရက်ရဲ့နှစ်ပတ်လည်ညီလာခံအပြီးမှာပဲဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ပြီးခဲ့တဲ့နှစ်ထဲတိုးတက်မှုနှုန်း 9.8% ခန့်ရှိခဲ့ပေမဲ့ခက်ခဲရနေရင်ဆန်ရမယ်လို့မျှော်လင့်ထားတဲ့ဒီနှစ်မှာတော့တိုးတက်မှုနှုန်းသိသိသာသာကျဆင်းမသွားဘူးရည်ရွယ်ထားတဲ့အကြောင်းလဲညီလာခံပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ကပြောဆိုသွားပါတယ်
။我不否认今年可能会有更复杂的因素。我们之所以啊
ဒီနှစ်မှာပိုပြီးရှုပ်ထွေးတဲ့အခြေအနေမျိုးတွေကြုံရမယ်ဆိုတာကတော့မငင်းနိုင်ပါဘူး။တည်တဲ့အတိုင်းဒီနှစ်အတွက် GDP ကို 9.5% ခန့်နှုန်းတဝိုက်လောက်ရည်မှန်းထားပါတယ်။ကျွန်တော်တို့စဉ်းစားထားတာကတော့အလုတ်ကန်ရဖို့လူတွေရဲ့ဘဝတိုးတက်ကောင်းမွန်လာဖို့နဲ့မြို့ပြရောကြီးလက်မှာပါဝင်ွေတိုးလာဖို့ပါ GDP ပမာဏနဲ့ကိန်းဂဏန်းတွေထက်လူတွေရဲ့နေရေးထိုင်ရေးအလုတ်ကန်ရရှိရေးတွေကိုအာယုံဆိုင်လုပ်နိုင်တာတွေရှိပါတယ
်ယင်းနှမြုံနှံမှုကုန်ထုတ်လုပ်မှုလက်လီရောင်းချမှုတွေဟာနှစ်ပေါင်းများစွာအတွင်းပထမဆုံးချိန်ကျဆင်းလာတဲ့သတင်းတွေနဲ့အတူတရုတ်ဘူဘန်အနေနဲ့ငွေကြေးဆိုင်ရာမူဝါဒတွေကိုရှော့ပေါလာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေတာပါဒီစီဝိုင်းလုပ်ငန်းကြီးတချို့မှာပြဿနာတွေပေါ်ခဲ့ရာကပေးเสียရရှိတာတွေမပေးနိုင်တဲ့အဖြစ်မျိုးတွေနဲ့ကြုံခဲ့ရတဲ့အတွက်လဲအစိုးရအနေနဲ့ဗန္ဒာရေးအရာကြားခံပေးနိုင်မဲ့မူဝါဒတွေကျင့်သုံးလာနိုင်တယ်လို့ကျွမ်းကျင်သူတွေသုံးသပ်နေကြပါတယ်။နောက်တစ်လောမှာလဲတရုတ်နိုင်ငံကစီဝိုင်းလုပ်ငန်းကြီးတွေရဲ့ကျွေးမီပမာဏဟာမကြုံဘူးလို့မြင်မာနေတာပါ။ Reuters သတင်းဌာနရဲ့စမ်းစစ်ချက်တစ်ခုမှဆိုရင်လဲဗန္ဒာရေးလုပ်ငန်းတွေမဟုတ်ကြတဲ့ကြီးစားတဲ့အလတ်စားလုပ်ငန်းပေါင်း945ခုရဲ့ကျွေးမီပမာဏဟာ2008ခုနှစ်ဒီဇင်ဘာလကနေ2013ခုနှစ်စက်တင်ဘာလအတွင်း260ရာခိုင်နှုန်းကျော်အထိမြင့်တက်ပြီးအမေရိကန်ဒေါ်လာ 4.84 ထရီလီယံရှိနေတာကိုတွေ့ရှိခဲ့ကြပါတယ်။တရုတ်ဝန်ကြီးချုပ်ကတော့ဒီလိုဗန္ဒာရေးပြဿနာတွေရှိနေတဲ့ဆိုရင်မဲ့စိုးရိမ်ရောက်တဲ့အဆင့်ထိမဟုတ်ဘူးလို့ပြောဆိုခဲ့တာပါ
။去年在经济下行压力加大的情况下，我们果断决定啊全面审计政府性
ပြည်နိုင်ငံစီးပွားရေးကျဆင်းလောက်အောင်ဖိအားတွေဖြစ်ခဲ့ရတဲ့ဗန္ဒာရေးနဲ့ကျွေးမီအန်ဒရယ်တွေကိုကျွန်တော်တို့အသေးချအာရုံစိုက်ပါတယ်။မနှစ်တုန်းကလည်းအစိုးရရဲ့အကြွေးတွေနဲ့ပတ်သက်လို့ကြကြနနစီးရင်စစ်ကြည့်တာမှာအစိုးရအတွက်စိန်ခေါ်မှုတွေရှိနေတာကိုတွေ့ခဲ့ရတာပါ။စီးရင်စစ်ကတွေ့တဲ့အတိုင်းလည်းအများပြည်သူသိနိုင်အောင်ထုတ်ပြန်ခဲ့တယ်လို့ရလဒ်တွေအရဆိုရင်တော့အန်ဒရယ်ရှိတဲ့အခြေအနေကိုလည်းထိန်းထားနိုင်ပါတယ်။ GDP နဲ့ကျွေးမီပမာဏအချိုးကျတွက်ကြည့်ရင်လည်းနိုင်ငံတကာကအသိမှတ်ပြုထားတဲ့စိုးရင်စရာအဆင့်ထက်နေနေတာကိုတွေ့ရမှာပါအကျွေးတွေအများစုကတော့ရင်းနှီးမြှုပ်နှံမှုအပိုင်းမှာတွေ့ရပြီးအစိုးရအနေနဲ့ဖြစ်နိုင်ခြေရှိတဲ့အန်ဒရယ်မျိုးကိုလည်းဂရုမစိုက်ဘဲနေမှာမဟုတ်ပါဘူ
းဗန်နိုင်းလုပ်ငန်းတွေမှာပြဿနာတွေမပေါ်အောင်မှန်မှန်မကန်လုပ်နေကြတဲ့ဗန်လုပ်ငန်းတွေအပေါ်လှုပ်ထုံးလုပ်နည်းတွေတင်းကျပ်သွားမယ်လို့လည်းတရုတ်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါအစိုးရကိုယ်တိုင်စီးပွားရေးမှာခက်ခဲတွေကြုံရမဲ့အခြေအနေတွေကိုလက်ခံထားတဲ့အတွက်လည်းပြည်ရင်ပြောင်းလဲရေးအစီအစဉ်တွေဒီနှစ်မှာပိုတွေ့လာရလိမ့်မယ်လို့လည်းအများကမျှော်လင့်နေကြပါတယ်။နှစ်ပေါင်း30လောက်ဆယ်ရာခိုင်နှုန်းကျော်စီးပွားရေးတိုးတက်မှုတွေကိုတွန်းအားပေးခဲ့တဲ့ယင်းနှိမ့်မြုံနယ်မှုတွေနဲ့ပြည်ပကိုကုန်ပစ္စည်းတင်ပို့နေတဲ့ပုံစံတွေကနေပြည်ရင်ပြောင်းလဲဖို့အတွက်လည်းတရုတ်ခေါင်းဆောင်တွေပြီးခဲ့တဲ့နှစ်ထဲမှာကြေညာထားကြတာပါ။ဒါပေမဲ့လည်းလက်တလောအခြေအနေမှာတော့တရုတ်စိုးရရဲ့ဘိုးဦးစည်းစနစ်နဲ့ကျင့်သုံးနေတဲ့မူဝါဒတွေဟာရေရှည်အတွက်ထိရောက်တဲ့အပြောင်းလဲတွေဖြစ်လာနိုင်မှာမဟုတ်ဘူးလို့ဟောင်ကောင်မှာရှိတဲ့တရုတ်တက္ကသိုလ်နဲ့တရုတ်နိုင်ငံရေးရာသုတေသနဌာနရဲ့တွဲဖက်ပါမောက်ခဝီလီလမ်ကသုံးသပ်ပါတယ
်။ This heavy-handed top-down chain of command may not succeed in the long run.
စီးပွားရေးတည်ဆောက်ရမှာလွတ်လပ်ခွင့်ပေးဖို့နဲ့လူမှုအတိုင်းအဝိုင်းကတက်တက်ကြွကြွပါဝင်ခွင့်ပေးရမယ့်နေရာမှာတင်းတင်းကြပ်ကြပ်ကင်တွယ်ပြီးပေါ်ကနေအောက်ကိုညွန်ကြားတဲ့ပုံစံမျိုးကရေရှည်မှာအောင်မြင်ခြင်းမှအောင်မြင်ပါလိမ့်မယ်။
အချိန်နဲ့မှာပဲတရုတ်နိုင်ငံအနေနဲ့ကုန်သွယ်မှုတွေမှာစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာပါအဓိကကုန်သွယ်ဘက်တန်းပြေတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့လည်းအခြေတင်ဖြစ်စရာတွေမကြာခဏကြုံတွေ့နေရတာဖြစ်ပါတယ်အထူးသဖြင့်ကတော့တရုတ်နိုင်ငံသုံးရွှေငွေတန်ဖိုးကိုရှစ်တင်လာတဲ့လျှော့ချထားတဲ့အတွက်ကုန်သွယ်မှုတွေမှာတစ်ဖက်ဆောင်းနေဖြစ်နေရတယ်ဆိုပြီးအမေရိကန်ကတရုတ်နိုင်ငံကိုအပြစ်တင်နေတဲ့အတွက်လည်းဆက်ဆံရေးမပြေမလည်ဖြစ်နေရတာပါဒါပေမဲ့လည်းတရုတ်ဝန်ကြီးချုပ်ကတော့ပြီးခဲ့တဲ့နှစ်ထဲအမေရိကန်ပြည်ထောင်စုမှာသမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီချင်းဖင်တို့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးစီးပွားအတွက်ဆွေးနွေးနိုင်ခဲ့တာတွေဟာအလားအလာကောင်းနေဖြစ်နေပြောဆိုသွားခဲ့ပါတယ်
။中美啊的共同利益可以说是 远远大于分析。
တဘောတာကွဲပြားမှုတွေထဲဘုံကျိုးစည်းပွားကပိုများပါတယ်။နှစ်နိုင်ငံကြားကုန်သွယ်မှုပမာဏဟာဆိုရင်လေပြီးခဲ့တဲ့နှစ်ထဲဒေါ်လာ920ဘီလီယံအထိရှိခဲ့တဲ့အတွက်အကြမ်းပြင်းတွက်ကြည့်မယ်ဆိုရင်ပဲတနာယီကိုဒေါ်လာတန်း100ရှိပါတယ်။အခုဆိုရင်နှစ်နိုင်ငံအကြားရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်ရဖို့ညှိနှိုင်းနေကြတာပါ။ဒါကြောင့်လဲတရုတ်အမေရိကန်ဆက်ဆံရေးမှာနောက်ထပ်အလားအလာကောင်းတွေပေါ်လာအောင်လုပ်နိုင်ပါတယ်။ပညာရှိတဲ့သူကဘုံကျိုးစည်းပွားကိုရှာပြီးပညာမဲ့တဲ့သူကတော့သဘောထားမတိုက်ဆိုင်တာတွေကိုအာယုံဆိုင်တယ်ဆိုတော့တရုတ်ဆိုရိုးစကားတစ်ခုလည်းရှိပါတယ
်။ကုံသွယ်မှုတွေမှာအခြေတင်ဖြစ်စရာတွေကျင်းဝါလေးရှိတဲ့ဥရောပသမဂ္ဂ EU နဲ့လည်းအပြန်အလှန်လေးစားမှုတွေဆက်သွယ်မှုတွေနဲ့ပြည်လည်အောင်ဖြည့်ရှင်းသွားနိုင်မှုမျှော်လင့်ထားတဲ့အကြောင်းတရုတ်ဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါ။ဒီချိန်ထဲမှာပဲတရုတ်နိုင်ငံကလုပ်ငန်းတွေအနေနဲ့လည်းလုံရိုးလုံစင်ဈေးကျွတ်ကျွတ်ကုန်ပစ္စည်းတွေထက်အရေးသွေးမီတဲ့အဆင့်မြင့်ကုန်ပစ္စည်းတွေကိုထုတ်လုပ်ပြီးနိုင်ငံကဈေးကွက်မှာဝင်ဆက်အောင်လုပ်ဖို့လိုအပ်နေတာကိုလည်းအလေးထားပြောသွားခဲ့ပါတယ်။တရုတ်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးမှာအရေးကြီးတဲ့မူဝါဒတွေကိုတကားပိတ်ဆွေးနွေးခဲ့ကြတဲ့နှစ်ပတ်လည်ညီလာခံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့စီးပွားရေးအတွက်စင်ခေါ်မှုတွေအဖြစ်အချင်းပြတ်ချဆမှုပြဿနာကုန်ထုတ်လုပ်မှုလုပ်ငန်းတွေရဲ့နောက်ဆက်တွဲပတ်ဝန်းကျင်ညဉ့်ဉန်းမှုစတာတွေကိုထိန်းချုပ်သွားမှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောဆိုသွားခဲ့တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရည်နာလိုက်ပါရစေ။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။